မြန်မာနိုင်ငံမှာအင်ဒီးယားနိုင်ငံတွေကဝင်ရောက်လာတဲ့ပစ္စည်းတော်တော်များများဟာစံချိန်မမီပဲဖြစ်နေပြီးတော့အန္တရာယ်ဖြစ်စေတဲ့ပစ္စည်းတွေပါဝင်နေတာမို့ဒါကိုဝန်းဝန်းပြီးတော့အဖြေရှာပေးဖို့ ICC WCF ကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်နိုင်ငံတကာပစ္စည်းအတုလုပ်မှုစံချိန်ဆက်ရှိချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဘက်ကနေပြီးတော့တင်ပြခဲ့ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင
်ဗျပြင်သစ်နိုင်ငံပဲရစ်မြို့မှာဗိုလ်တပူးနေကကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ကကြီးမှုကျင်းပတယ်နိုင်ငံတကာကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များရဲ့အစည်းအဝေးကိုနိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။နိုင်ငံတိုင်းမှာမိမိနိုင်ငံကထုတ်လုပ်တဲ့ထွက်ကုန်တွေအတွက်ကိုယ်နိုင်ငံကထွက်ကြောင်းအထောက်ထား Country of Origin CO ကိုဦးဆောင်ထုတ်ပေးရတဲ့ကုန်သည်ကြီးများအသင်းတွေကကိုယ်စားလှယ်တွေတက်ရောက်လာကြတာဖြစ်ပြီးမြန်မာနိုင်ငံကတော့ကုန်သည်ဆက်မှုအသင်းချုပ်ကတွဲဖက်အထွေထွေအတွင်းရေးမှူးဦးအေးလွင်ကတက်ရောက်ခဲ့တာပါ။ဒီအစည်းအဝေးမှာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုတင်ပြနိုင်ခဲ့တာဖြစ်ပြီးအင်းကြီးချင်းနိုင်ငံတွေကဝင်နေတဲ့အဓိကဆေးပစ္စည်းနဲ့စားသောက်ဖွဲ့ရာပါဝင်စံချိန်မမီပဲအန္တရာယ်ရှိတဲ့ပစ္စည်းတွေပါဝင်နေတယ်လို့မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်နေတက်ရောက်ခဲ့တဲ့ဦးအေးလွင်ကပြောပါတယ
်မြန်မာနိုင်ငံတွေဘုအစ်တော်အရှာမရှိတဲ့နိုင်ငံတွေရဲ့အဓိကပြဿနာကလက်ဇက်ဒီသားတွေမှာထွက်တဲ့ထွက်ကုန်တွေက Country of Origin ဆိုတော့ပြည်နိုင်ငံတဲ့ပစ္စည်းတွေကိုအတူပါရရှိရဆိုတဲ့အကြောင်းကိုဖိလစ်ပိုင်တို့လာအိုတို့အားရှင်းလင်းတင်ပြသလိုမြန်မာနိုင်ငံနေနဲ့အဇတ်ဒီသားမှာတရားဝင်စီးပွားရေးလုပ်ငန်းတွေရှိတာကိုဒီ CEO နေနဲ့ဘလို့ထိန်းချုပ်ရမလဲအဲ့တော့တစ်ဖက်အင်းဒီသားကြီးတိုင်းပြည်တွေကထုတ်ကူပြီးစီးရကကမ္ဘာစင်တန်းထက်ဆိုးတာထက်လူတွေမတုံးတဲ့အစားအသောက်တွေမတုံးတဲ့ပစ္စည်းတွေအစင်တန်းနေတဲ့စေဝါးတွေအနည်းရှိတဲ့လူတုံးကုန်ပစ္စည်းတွေထုတ်လုပ်နေတာကိုဒီ country of origin ထုတ်ပြတဲ့နိုင်ငံတွေကဒါကိုဘလို့ကြီးကြပ်မလို့ဆိုရဲခေါင်းစဉ်ဘက်ကိုကျွန်တော်ကတော့တင်ပြလိုက်ပါတယ်အဲ့ဒီ issue ကလူတွေအများစိတ်ဝင်စားတဲ့ issue ဖြစ်သွားတဲ့အတွက်ဒါကိုဒီချိန်မှာနေတဲ့ဆင့်အာဆီယံနိုင်ငံများနဲ့အစိုးရအဖွဲ့တွေစီဝေးလုပ်တဲ့ China ASEAN နဲ့ India ASEAN နဲ့တော့ ASEAN level လုပ်တဲ့အစည်းအဝေးတွေတင်ပြဖို့တော့ဒီနေ့တို့ issue တစ်ခုအဖြစ်မှတ်သားသွားပါတယ်
နိုင်ငံတိုင်းအတွက်ကုန်ပစ္စည်းဆိုင်ရာအရေးအသွေးစစ်ဆေးမှုအပိုင်းအားနည်းမှုကိုကြီးကြပ်ရေးကပြဿနာဖြစ်နေတယ်လို့မြန်မာနိုင်ငံမှာလည်းနိုင်ငံတွင်းထုတ်လုပ်တဲ့ပစ္စည်းတွေအတွက် standardization စံချိန်စံညွှန်းညီမညီစစ်ဆေးမှုမှာအတော့ကိုအားနည်းနေသေးတယ်လို့ထောက်ပြပါရယ်ဒီလိုကြီးကြပ်မှုအပိုင်းအားနည်းတဲ့ဒဏ်ကိုမြန်မာနိုင်ငံမှာအဓိကခံစားနေရတာမို့အရေးတကြီးအကာအကွယ်ပေးဖို့အတွက်ပါပြင်ဆင်နေပါတယ်လို့လည်းပြောပါရယ
်တရုတ်နိုင်ငံပစ္စည်းတွေအိန္ဒိယနိုင်ငံဝင်တဲ့စီးပွားတွေအားလည်းအတူပါတယ်ရှိတယ်လို့ဟုတ်တခြားနိုင်ငံတွေကဝင်တဲ့ပစ္စည်းရလဲအရေးတူးတူးနေနေတာရှိတဲ့တန်းကိုကျွန်တော်မြန်မာနိုင်ငံကဒါကိုရင်ဆိုင်နေရပါတယ်ဒါလည်းကျွန်တော်တို့တိုင်းပြည်တွင်းမှာရှိတဲ့လူအချို့ရောအကုန်လုံးအချို့ဖြစ်စီတတိယနိုင်ငံအကုန်လုံးအချို့ဖြစ်စီမြန်မာနိုင်ငံရဲ့ဈေးကွက်ကိုပြည်သူတွေကဆင်းရဲတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီလိုပြည်သူတွေဝယ်သုံးနိုင်တဲ့ရင်းလုံးကိုရရှိအောင်လို့တို့လှုပ်ရှင်းတဲ့ရည်ရွယ်သားတာဆင်းသားနေတော့တာပါသလိုအချို့ကြတော့လေဒါကိုအခွင့်အရေးယူပြီးမှတကယ်ကိုအန္တရာယ်ရှိတဲ့အတုံးဆောင်ပစ္စည်းအစားအသောက်တွေတင်သွင်းတာကိုကာကွယ်ဖို့မြန်မာနိုင်ငံအနေနဲ့တော့ IP law ခေါ်တဲ့ intellectual property law နဲ့ကာကွယ်ဖို့နောက်တစ်ခါ competition law ခေါ်တဲ့မစင်ပြိုင်မှုဥပဒေနဲ့ကာကွယ်ဖို့ပြည်စီမျိုးရောက်လို့ရှင်းပြကြပါတယ
်မြန်မာနိုင်ငံမှာစားသုံးသူကိုအကာအကွယ်ပေးဖို့အတွက်လှုပ်ဆောင်မှုတွေကစံရင်စံညွှန်းဆိုင်ရာစစ်ဆေးမှုတွေ IP လို့ခေါ်တဲ့ညာနာမူပိုင်ခွင့်ဆိုင်ရာဥပဒေဤဥပဒေတွေအားနည်းမှုတွေကြောင့်တွေ့ရနိုင်တဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလည်းတရိပ်ထားဖို့လိုတယ်လို့ပြောပါတယ
် standardization အားနည်းတယ်နော် IP ဆိုတဲ့ intellectual property law မရှိဘူးအစိုးရရည်ဆွဲဆုံးတန်းလားအစိုးရမရည်ဆွဲရသေးဘူးတချို့လည်းရည်ဆွဲပြီးရင်ပဲထိရောက်တဲ့ဆောင်ရွက်မှုတွေအားနည်းနေသေးတဲ့အတွက်လက်ဇတိသားတွေမှာနှစ်ဖက်ပစ္စည်းကိုတရားမဝင်ရောင်းချယ်မှုတွေကြားနေတာအဲ့ရနေမှမြန်မာနိုင်ငံရဲ့ထွက်တဲ့ပစ္စည်းအစုကိုလည်းအတူပါပြတခြားနိုင်ငံရောက်ပါရင်မိမိတိုင်းပြည်ရဲ့ဈေးကွက်ကလည်းပြတ်သွားနိုင်တယ်ဈေးကွက်ကိုထိခိုက်နိုင်တယ်အမှန်တကယ်ပစ္စည်းအစစ်အမှန်အနေနဲ့ရောင်းဝယ်နေတဲ့လုပ်ငန်းရှင်တွေအတွက်ကတစ်ချိန်ကျမြန်မာနိုင်ငံပစ္စည်းအတူပါတခြားနိုင်ငံတွေတော်တော်များများပြတ်သွားရင်ဒါမြန်မာနိုင်ငံပစ္စည်းတွေရဲ့ဈေးကွက်ကိုထိခိုက်တာပေါ့လေ
နိုင်ငံတကာနိုင်ငံရဲ့ကုန်ထုတ်လုပ်မှုမှာအဓိကအရေးပါတယ်မိမိနိုင်ငံထက်ပစ္စည်းအတွက်အထောက်ထား CO ကိုအခုခါအချိန်နဲ့တပြေးညီထုတ်ပေးနိုင်မှုအတွက်မြန်မာနိုင်ငံမှာလည်းကွန်ပျူတာစနစ်ကိုသုံးတဲ့ ECO နဲ့လှုပ်ဆောင်ပေးနေပြီဖြစ်ပါတယ်